ကေမျိုးသားစီယုံကေအန်ယူတပ်မဟာ6နယ်မြေမှာရှိတဲ့တပ်တုခဲမိုင်ကိုသစမတရက်နေ့ကမြန်မာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့သလိုကေအန်ယူပူးပေါင်းတပ်တွေဘက်ကလည်းဒီနေ့မှာဖျားသုံးသူဒေသကစစ်ကောင်စီအုပ်ချုပ်ရေးရှိရာစူပေါင်းရုံးကိုဘုံခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ကေမျိုးနယ်တွင်းကစစ်ရေးသတင်းခြေနေကိုတော့ပြည်သူတွေတို့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျ မှတ်6တတ်ထုခဲမိုင်းတွင်းကိုစစ်ကောင်စီကဒီဇင်ဘာလ3ရက်နေ့မနေ့စောဤအချိန်မှာစလုထအကြိမ်အဖြစ်လေချောင်းကနေလာရောက်ဘုံကျဲတက်ခိုက်ခဲ့ရမှာမိုင်းတွင်းမှာအလုလုကန်နေတဲ့အလုသမားတွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦများလည်းပျက်စီးသွားခဲ့တယ်ဆိုပြီးဒေသခံတို့ကပြောပါတယ်။ဒါဟာနိုဝင်ဘာလနဲ့ဒီဇင်ဘာလဇန်းအထိတစ်လအတွင်း၄ချိန်မြောက်ဘုံကျဲတက်ခိုက်မှုဖြစ်တယ်လို့လည်းပြောပါတယ်။
အမတ်ဆောင်တွေဒီမှာတော့ဗျာတော့မှာလည်းပေါ့ဘယ်လိုသမဏကြီးခွဲတော့ရှိမှန်းအဆောက်အဦတွေပြတ်သွားတာပေါ့ဒီဒီရှုပ်ကံရတယ်အမတ်ချောင်းမိုင်းမကတော့မတ်တာအမတ်ချောင်းမိုင်းပေါ့အလုပ်သမားတွေပေါ့အလုပ်သမားတွေပေါ့အေးအဲခွဲမိုင်းလုပ်သမားတွေပေါ့ဟိုတစ်ခါတော့မကြည့်ပါဘူးဟိုအိမ်မှာအလုပ်သမားတွေပဲနေတော့အလုပ်သမားပဲကြည့်တယ်လေဒါကြောင့်အဆောက်အဦအကုန်လုံးကတော့တိသွားတော့ဒါဆုတ်ကချိန်တော့ဆုတ်ကချိန်တော့တရားစီရင်အမှတ်နဲ့လေအဲ့ဒါလည်းရက်သားတွေထိခိုက်ရတယ်ဗျာ။ဒါကတော့မရှိဘူးသူတို့ခနေမဲ့အဆောက်ဦးတွေကအကုန်လုံးပြက်စီသွားတော့တိကျတာမထိခိုက်တယ်ရတော့သူသိတယ်လေ။နည်းနည်းသူအမှတ်ချောက်နည်းနည်းဝေးတယ်။အဲဒါသူစိုက်တုံကတ်တယ်ကွာ။သူနှစ်ရက်တိုင်းရလောက်ပါ။နှစ်ရက်တိုင်းရလောက်ပါအမှတ်နဲ့နဲ့အမှတ်ချပါလေ။
နိုဝင်ဘာလ16ရက်နေ့ပထမအကြိမ်ဘုံကျဲတက်ခတ်ခဲ့တဲ့ကတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒါဟာတရားမဝင်မိုင်းနေဖြစ်ပြီးဒီတပ်ထုမိုင်းကိုလုံခြုံရေးရတက်ခတ်ခဲ့တာဆိုပြီးပြောပါတယ်။အဲ့ဒီတုန်းကတော့အဲ့ဒီမှာအလုလုကန်နေတဲ့တရုတ်နိုင်ငံသား3ဦးထိမှန်သေဆုံးသွားခဲ့ပါတယ်။အခုလိုမျိုး၄ချိန်တက်ခတ်မှုလုပ်ပြီးမှတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီကနေ့မှာစစ်တပ်ရဲ့ပြည်သူစစ်တီထိုင်တဲ့စူပောင်းရုံးကိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံကပြောပါတယ်
။ဒီအဖျားဆုံးမြို့တွေမှာပေါ့ဟိုသူတို့စစ်တပ်ရဲ့စူပောင်းရုံးကိုဘုံဘုံနဲ့အမိုင်းနဲ့ခေါ်စူပောင်းရုံးဆိုတာစူပောင်းရုံးဆိုတာရဲတို့ပြည်သူစစ်တို့ဘာလို့စစ်တပ်တွေထိုင်တဲ့စူပောင်းရုံးတွေမှာအဲဒီစူပောင်းရုံးကမိုင်းခွဲရတယ်။ခိုက်မှုကဘာမှတော့တရေမရဘူးပေါ့ဒါမှမဟုတ်ဘဝကိုခွဲရတယ်
။ဖျားသုံးသူဒေသက KNU ထိန်းချုပ်ထားတဲ့မိုင်းကွင်းတွေကိုစစ်ကောင်စီကနိုဝင်ဘာလ16ရက်နေ့ကတကြိမ်လေကြောင်းကနေတိုက်ခိုက်ခဲ့ရမှာတရုတ်နိုင်ငံသားတွေအပြင်မြန်မာလူသမားတွေလည်းထိခိုက်ဒေဆုံးမှုရှိခဲ့ပါတယ်။နိုဝင်ဘာလ21ရက်နေ့ကလည်းထပ်မံတိုက်ခိုက်ခဲ့တယ်လို့ဒီရက်ပိုင်းမှာလည်းဇက်တိုက်တိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦတွေလည်းပျက်စီးမှုတွေရှိခဲ့ပါတယ်။အဲ့ဒီနေရာကတော့ခနောက်စိမ့်နဲ့ခဲတပ်ထုများတူးပေါ်နေတာဖြစ်ပြီးရခင်အစိုးရလက်ထက်ကလေးကတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတာပါ။ဒီနောက်မှာတော့စာချုပ်သက်တမ်းကုန်ဆုံးပြီး2016ခုနှစ်နောက်ပိုင်းကစပြီးသူတို့နဲ့ပူးပေါင်းလှုပ်ဆောင်တာမရှိတော့ကြောင်းစစ်ကောင်စီဘက်ကတော့ပြောပါတယ်။စစ်ကောင်စီရဲ့စူပေါင်းယုံဒီကနေ့တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။